ချက်တင်ထားတဲ့ COVID-19 ကာကွယ်ဆေးနှမျိုးကိုဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကအရေးပေါ်သုံးခွင့်အတည်ပြုလိုက်မယ်ဆိုရင်ဒီဇင်ဘာလအကုန်မှာနိုင်ငံသားတွေကိုကာကွယ်ဆေးအပြီးထိုးပေးနိုင်လိမ့်မယ်လို့ဥရောပသမဂ္ဂကအင်္ဂါနေ့ကပြောကြားခဲ့ပါတယ်ကာကွယ်ဆေးတွေတန်းတဲ့ချီထန့်ချီနိုင်ဖို့နည်းလမ်းတွေအတွက်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအလုံးလုံးနေကြပြီဖြစ်ကြောင်းဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒဲလာလီယန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ
်။ At the moment being the member states
အခုချိန်မှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ဆေးထိုးမဲ့အစီအစဉ်တွေအတွက်စတင်ရွေးဆွဲအလုံးလုံးနေကြပါတယ်။တန်းတဲ့ချီပြီးကာကွယ်ဆေးတွေဖြန့်ဖြူးထိုးပေးနိုင်ဖို့ပို့ဆောင်ရေးလုပ်ငန်းတွေအတွက်လည်းစီစဉ်လှုပ်ဆောင်နေကြပါတယ်လို့သူကပြောသွားတာပါ။တကယ်လို့များစီစဉ်ထားတဲ့အတိုင်းချော့ချော့မွတ်မွတ်ဖြစ်ခဲ့ရင်ဒီဇင်ဘာလမကုန်ခင်မှာပထမဆုံးဥရောပတိုက်သားတွေကိုကာကွယ်ဆေးထိုးပြီးသားဖြစ်လိမ့်မယ်လို့လည်းသူကပြောသွားပါတယ်။ American ဆေးဝါးကုမ္ပဏီ Pfizer နဲ့သူ့ရဲ့မိဖက် German BioNTech ကုမ္ပဏီတို့ကနေသူတို့ရဲ့ Coronavirus ကာကွယ်ဆေးအတွက်ဥရောပဆေးဝါး Agency ကိုချွင်းချက်နဲ့ခွင့်ပြုချက်ပေးဖို့တင်ပြထားဖြစ်ကြောင်းကြေညာပြီးမှအခုလိုဥရောပကော်မရှင်ဥက္ကဋ္ဌဘက်ကကာကွယ်ဆေးနဲ့ပတ်သက်လို့ပြောကြားခဲ့တာဖြစ်ပါတယ်။ Pfizer နဲ့ BioNTech တို့ကထုတ်မဲ့ကာကွယ်ဆေးနဲ့ပတ်သက်လို့လုံခြုံထိရောက်မှုရှိမရှိအချက်လက်တွေလုံလောက်မှုရှိမရှိကိုဒီဇင်ဘာ29မှာကျင်းပမဲ့အစည်းအဝေးမှာဆုံးဖြတ်ဖို့ရှိကြောင်းဥရောပဆေးဝါး Agency ရဲ့အင်္ဂါနေ့ကကြေညာချက်မှာဖော်ပြထားပါတယ်ရှင်။